Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2020ခုနှစ်နိုဝင်ဘာ9ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်ရှင်။ဒီကနေ့အတွက်တော့ကျွန်မများသတင်းအောင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းမှာဒီညမှာထူးခြားတဲ့သတင်းတွေကတော့ရန်ကုန်မြို့တဝိုက်မှာပြစ်ခတ်မှုတွေအနည်းဆုံး300လောက်မှာဖြစ်သွားခဲ့ပါတယ်။တရုတ်နဲ့အာဆီယံကြားကုန်သွယ်ရေးသဘောတူညီမှုတွေပြင်ဆင်မှုတွေပြီးစီးသွားပြီလို့တရုတ်ဘက်ကပြောပါတယ်။နောက်ကိုရီးယားရန်တရတက်ကစနေနေ့မှာစီးရဲလက်ချက်မှုပြုလုပ်ခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့ထိတန်းရောက်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့မြန်မာနိုင်ငံလူမှုကွန်ရက်တွေပေါ်မှာဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးဆက်တွေရှိပါသလဲ
။ကျွန်တော်အနေနဲ့ဖွင့်ဆိုချင်တာကတော့ hate speech ဆိုတာဒီအမုန်းကနေမြပြခံလာတဲ့စကားနောက်ပြီးတော့ဒီအမုန်းဆိုတဲ့အသီးပွင့်ကိုဖြစ်စေတဲ့ဇာတ်ကားလို့ကျွန်တော်တို့အထိပ္ပယ်ဖွင့်တင်တာပေါ့နော်
။နောက်ပြီးဒီဇာတ်ကားအစီအစဉ်ကိုဦးဆောင်သူစာရေးဆရာဘလော့ဂါကိုနေဖုံးလက်ပြောတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လင်းပေးမယ်။မီဒီယာမြင်ကွင်းအစီအစဉ်မှာနားဆင်ရပါမယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်မှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေနေ့စဉ်ရာနဲ့ချီပြီးတော့ဝင်ရောက်နေတာကြောင့်ထိုင်းအစိုးရဘက်ကစိုးရိမ်မှုတွေရှိနေတဲ့အကြောင်းနဲ့တပတ်အတွင်းမြန်မာနဲ့နိုင်ငံတကာတင်မြန်မာပြည်မှပေးစာများတည်င်းနေတဲ့ကတူတာစားတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာတည်င်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်။မြန်မာနိုင်ငံရန်ကုန်တိုင်းတွင်အနည်းဆုံး300လောက်မှာဒီကနေ့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ရန်ကုန်မင်္ဂလာတုံးလေတပ်စခန်းနီးမှာဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လုံခြုံရေးတာဝန်ယူထားသူစစ်ကောင်စီတပ်ဖွဲ့ဝင်နှစ်ဦးသေဆုံးပြီးတော့ကိကဝအနီးမှာရှိတဲ့လက်ဖက်ဆိုင်ကအမျိုးသမီးတဦးလည်းသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမင်္ဂလာတုံးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုဒီကနေ့အစောပိုင်းကတနက်ကင်တချို့ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တဦးနဲ့အရသာတဦးစီသေဆုံးပြီးစစ်သားတဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မင်္ဂလာတုံးထွေအုပ်ရုံးပြစ်ခတ်ခံရတဲ့ကိစ္စကိုစစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကအတိအပြုပြောကြားပြီးသုံးဦးဒဏ်ရာရတယ်လို့ဖော်ပြပါတယ်။အဲဒီလိုပြစ်ခတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ဒီကနေ့အစောပိုင်းမှာပဲသမိုင်းကုန်းကျော်တရာအောက်ကမယန်းကုန်းတည့်ရက်ွက်ရုံးကိုတနသမားတွေကဝင်ရောက်ပြစ်ခတ်ခွဲတဲ့အတွက်ရက်ွက်အုပ်ချုပ်ရေးမှူးရုံးကဝန်ထမ်း3ဦးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီပြစ်ခတ်မှုအတွင်းရရှိဒဏ်ရာတွေနဲ့တည်ဆုံသွားကြောင်းစစ်ကောင်စီတရင်ပြန်ကြားရေးအဖွဲ့ကလည်းအတည်ပြုပြောဆိုပါတယ်အခင်းဖြစ်ပွားတဲ့နေရာတွေကိုစစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးလမ်းနေပိတ်ရှာဖွေစစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဒေသခံတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်ရန်ကုန်တကုံမြို့တတောင်ပိုင်း19ရက်ကွက်မှာနေ့လယ်12နာရီဝန်းကျင်လောက်ကလည်းစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကင်တချို့တို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးတန်ရတဲ့တည်င်းတော့မသိရသေးပါဘူး။စကိုင်းတိုင်းတွင်ကောလင်းမြို့နယ်တွင်စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တွေအကြားတိုက်ပွဲတွေရက်အတန်ကြာဖြစ်ပွားနေတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခတ်မှုတွေပြုလုပ်နေတဲ့မှတ်တမ်းဗီဒီယိုတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်ခင်ဗျာ။
တရုတ်နိုင်ငံဟာ RCEP လို့ခေါ်တဲ့ကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူညီမှုအတွက်ပြင်ဆင်မှုတွေပြီးစီးသွားပြီလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။ဒေသတွင်ဘက်ဆုံစီးပွားရေးမိတ်ဖက်လို့အမည်ရတဲ့ RCEP မှာအဖွဲ့ဝင်15နိုင်ငံပါဝင်ပြီးဒီသဘောတူညီချက်ကလာမယ့်နှစ်ဦးပိုင်းကစပြီးတော့ Australia, Japan, တရုတ်နဲ့ ASEAN 10နိုင်ငံပေါ်မှာအကျိုးတက်ရောက်သွားလိမ့်မယ်လို့ဖြစ်ပါတယ်။ ASEAN တွင်းမှုချုပ်ကလက်ခံပြီးတော့သဘောတူမှုဆိုင်ရာကိစ္စရပ်တွေပြီးဆုံးတာနဲ့ရပ်ပေါင်း60အတွင်းအကျိုးတက်ရောက်လိမ့်မယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲတစ်ခုမှာကြေညာပါဗျ။တရုတ်နိုင်ငံအနေနဲ့ RCEP ကိုမြန်နယ်သမျှမြန်မြန်လက်မှတ်ရေးထိုးကြဖို့နဲ့အကောင့်တွေပေါ်ကြဖို့မျှော်မှန်းထားပါဗျ။နိုင်ငံပေါင်း15နိုင်ငံပါဝင်တဲ့ RCEP လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မှာအရှေ့တောင်အရှနိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်းပါဝင်ပြီးကမ္ဘာလူဦးရေ30ရာခိုင်နှုန်းနဲ့ကမ္ဘာအသတင်းထုတ်ကုန်ရေး30ရာခိုင်နှုန်းတို့ပါဝင်တဲ့အကြီးဆုံးကုန်သွယ်ရေးအုပ်စုတစ်ခုကိုထူထောင်နေကြတာလည်းဖြစ်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့အတွက်နိုင်ငံခေါင်းဆောင်တွေဟာ2012နိုဝင်ဘာလတွေကစတင်ပြီးတော့အကြိမ်30တက်မနည်းညှိနှိုင်းခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့ကာကွယ်ရေးစွမ်းရည်မြင့်တင်ရေးအတွက်ရွယ်ပြီးရန်တရားတပ်တွေတင်ကားတွေနဲ့လက်ကျင့်ပစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကတင်းနှင်းနေနေမှာကြေညာပါတယ်။
사위의 기치 높이 국가 방위력 강화의 새 전기를 펼쳐가기 위한 인민군 부대들의 훈련 열풍이 세차게 일어나고 있는 속에서
난간바인 KRT 역단드린 타나가 진야게라바 녀코리아의 시일리지무보 난간다가 빛된 위반무리 비록을 시비매 당코리아가 시일리지나고로 아메리칸 비랑수가 베라마 위반 표소짐 시장 녀코리아 수야가 표소니지마베 쿠루 야니야따디의 시일리지무 비록해라바 야니야따포의 시일리지무고로 녀코리아 아나야 알로타마바디의 아메리칸 컴디원래피 ပါတီရဲ့ အထူးတွင်မှုလည်းဖြစ်တဲ့ပတ်ဂျုံချုံကကြီးကြပ်ကိုကဲကဲကြောင့်ခရီးတည်တဲ့ရင်ကပြောပါတယ်အခုနှစ်စက်တင်ဘာလကမှလက်ရှိရာတို့ကိုတွင်းပြင်းခံချင်းခံရတဲ့ပတ်ဂျုံချုံဟာနိုင်ငံတွင်းဩဇာကြီးမားလာတဲ့စစ်တပ်မှနာမည်ကောင်းရနေသူတူဖြစ်တဲ့ပြင်ဒုံးကျည်တိဆောက်ရေးအစီအစဉ်တွေကိုကြီးကြပ်ကိုကဲရသူဖြစ်ပါတယ်မြောက်ကိုရီးယားကကုလသမဂ္ဂကပိတ်ဆို့တံခါးချင်းခံထားရတဲ့သူ့ရဲ့န
American Gadigu Pumugo, Israel Winjo, Naphtali Benagani, Sulaibare, American Suat, Hound Donald Trump Attacker, Pitagere, Jerusalem, Ga Palestine, Sayan, American Council Wunyongo, Pianle Pulimbo, Nanganyai Wunji, Anthony Blinganga, Gadibuke, Pipare, Pigaris Nenega Piloted Rinza, Shilling Wetkumaro, Israel Winjo, Benaga, Jerusalem, American Council Wunyong to Nia Mashiba, Bulu, Talon Piosugabare. Israel and Yangonji, Yai La Pegale, Council Wunyongo, Jerusalem, Pumesa, Palestine, Ochocha, Anna, Palestine, Ocho, Achachari, Peter, Ramallah, Muru, and Nopa Ganoma, Punletin, and Champutabare. Palestine, Garotuya, Jerusalem, Pianayashi, Ego, Apio, Zedrajamu, D, Champita Gunin Sobare. Israel Pagale, Jerusalem, Arthurziga, Tawara, Queto Lumiara, Muro, G, Pishumi, Jabare. Palestine got a mural, a shiver by Ngu Thru, and Mulinja mural appeared to Bani Jara Lepi Barakamya.
POA American and Yabe Yamava Sizeniku, Nawai Konaigani, Senaiti, Lightometer Seku, Kilohats Tinga Linga Tonya, Lightometer Nasanga, Kilohats Titi Shekontonya, Lightometer Tonsene, Kilohats Kotonga Ropi.
ဒီအမေရိကန်တန်ခါလီတင်းငွေနေညပိုင်းသတင်းတွေကိုဆက်လက်ကြည့်ညာပေးနေတာပါခင်ဗျာ။အီရန်ဝန်ကြီးချုပ်ကိုဒရုန်းနဲ့လုံခြုံတပ်ဖြတ်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မြို့တော်ဘက်ဒါမှာလုံခြုံရေးတွေတင်းကျပ်စွာချထားပါတယ်။တိုက်ခိုက်မှုတွင်ဝန်ကြီးချုပ်အယ်ခါဒီမီကတော့ထိခိုက်ဒဏ်ရာရခြင်းမရှိပေမဲ့ဝန်ကြီးချုပ်အတွက်လုံခြုံရေးဝန်ထမ်းခုနှစ်ဦးထိခိုက်ဒဏ် ောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့ကလက်ခံဖို့ညှင့်ပယ်ခဲ့ပြီးတဲ့နောက်အကြမ်းဖက်တိုက်ခိုက်မှုတွေနိုင်ငံအတွင်းတိုးမြင့်ဖြစ်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာ။
ဂျွန်ဖောက်ကန်တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်သုတေသနဌာနမှတ်တမ်းတွေအရကမ္ဘာတဝန်းကိုဗစ်ကူးစက်သူသန်း250နီးပါးရှိပြီး5000ကျော်သေဆုံးခဲ့ရပြီဖြစ်လို့ကမ္ဘာလူဦးရေရဲ့ 9.2 ဘီလီယံကိုတော့ကိုဗစ်ကာကွယ်ဆေးထိုးပြီးသားပြီလို့ဌာနကပြောပါတယ်။မဖြစ်မနေလိုက်နိုင်အောင်ပြည်နယ်နဲ့ဗဟိုစိုးရွားရဲ့ကိုဗစ်စီးမင်းတွေကြောင့်စိတ်မသက်မသာဖြစ်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမြို့တော်တစ်ခုဖြစ်တဲ့ Oroville ကတော့သူ့ကိုယ်သူစီးမင်းကန်အချုပ်ချအာဏာနယ်မြေတစ်ခုဖြစ်မြို့တော်ကောင်စီကကြီးညာလိုက်ပါတယ်။ရုရှားနိုင်ငံမှာတော့ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူ4000ကျော်ရှိပြီးသေဆုံးသူ1200နီးပါးရှိတယ်လို့ကြေညာပါတယ်။ဒါဟာကပ်ဘေးစတင်ကလေးကကူးစက်မှုအမြင့်မားဆုံးနေ့တစ်နေ့ဖြစ်တယ်လို့အဆိုအရကိုဗစ်တပ်ပိတ်ဌာနကဆိုပါတယ်။ယူကရိန်းနိုင်ငံမှာတော့ပြီးခဲ့တဲ့စနေနေ့ကကိုဗစ် -19 ကြောင့်လူ993ဦးနီးပါးသေဆုံးခဲ့ပြီးဒါဟာအောက်တိုဘာ26လူ934ဦးသေဆုံးခဲ့ပြီးတဲ့နောက်ပိုင်းကိုဗစ်အများဆုံးသေဆုံးတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်။လူရဲ40ရာခိုင်နှုန်းကတော့ကာကွယ်ဆေးထိုးပြီးသားတဲ့ Greek နိုင်ငံမှာတော့ကာကွယ်ဆေးမထိုးရသူဒေသတွေကိုစားသောက်ဆိုင်တွေ၊ဘဏ်တွေနဲ့အစိုးရဌာနတွေတွားရောက်ခွင့်နဲ့ပတ်သက်ပြီးတော့စီးမြင်သစ်တွေကိုပြီးခဲ့တဲ့စနေနေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီစီးမြင်သစ်တွေရာ coffee ဆိုင်နဲ့စားသောက်ဆိုင်တွေကိုတွားမဲ့သူတွေဟာ COVID ဗိုလ်ကင်းခြင်းကြောင့်အထောက်အထားပြသမှာဖြစ်ပါတယ်ခင်ဗျာ။
Kabaji Punula Nemugu Hantana e Kulatamaga Udu Yadi Nilagan Twin, a chimney the body Nijaya on Masan Sound Nine Dire Abo Sepia Nijare, Town Town Chile, Tejua Lushaduriga, Kabalon Sanya Lushamu Pine, Muyari Jare Mabe, Sininiga, Scotland, Glasgow, Muma, Chite Sanabiaga Jabare, Twin Twin Lanza Zidi, Tongjumu, Shochaine, Ari Lanza Zidi, Tongswe Muye, Nonset Dwe, Sojurigo, Kanzani Yare, Tutupin, Sierra Nanganigo, Kunibi, Tonsu, the Sanabia Werigo, Nanga and Tomyamia Madavine Pilu Kajaraba, Glasgow, Muga, Sanabia Wemaro, Louis, Nadalo, Bawangere, Lu Yeta Wega, Kamangere, Sanabia Wego, Usan Turigaro, Louis, the Tingla, Bawangere, Lu Piojabare, Di Sanabia Werima, Bawan Turiha, Jamuidu, Etompumu, Yatamba, Hina and Tompumu, Lumishi, Carbon Dangwede, Mijidema, Tajaba, Uruya di Sanya, Diamia Damu, Yadamushida, COB, PCM, Sare, Sarani, Kaintare, Sambu, Sarani Pare, Sambudigo, Kainsambiro, Chite, Sanapia Jaraba, Leshi Piponi, Uruya, the Pionle Muri, Dre, Druga, the Zondia, Pawan, Luxonga, Mishida, Jao, Drunine, Eriye, Joseph Dego, Makanzade, Mulule, Sanapia Duriga, Piobare, Kulatamaga, Uruya, the Nilagama, American Piranzuko, Zateonide, American Tamara, Joe Biden, Uruya, the Sanya, Tutantama, John Kerrygo, Nilagan, Twin Yaragama, Pivinabi, American Yet, Yambet Nangani Pite, Teyuk, Rasharuga, Kuzlerine, Nilagan, Piempa, Maba, Tijazi, Tweson Biro, Tutemuri, Yashina, Sesishine, Sunni, Ninamuri, Lone, Jangle, Trinima, Popiani Jabarakna.
Indian and New Delhi Mute Saint Jebon di Dari Maro, Diwali Puero Jao, Leduni Namuri, Bobo Kebi, Bigger at an angry in Hale, Muro, Dida Kani Dread, Nauta Muguri, Pongan and Nidini Pikayabia Mare, Thuria Nelone, Milong the Lukanza Jare, Lu, Tilly Muga Dida and Duga Piovare, Ledu Tang de Mu in Botana, Bope and Madanui Yaro, the angry in Madama, Ledu Ji Duiha, Ninamu sent Lia Consetong Shibi, a sozo senator, Yoshini de Losovare. New Delhi Muro, Suagaro, Jite, Kartia, Liza, Lizzy, Tompubi, Muro, Dalaga, Mugu, Dango, Yobazi, Budre, Yi, Piampini, Bare. In Yama, Sanguini, Bare, Livi, Jau, Lutanta, Mene, Nisenti, Sonibi, Luye, Tutada, Mjabet, Pinerine, Luye, Tanasejo, Nitane, New Delhi Muro, Ye, Siwai, Ule, Tigazi, Varegna.
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးကြတာပါရှင်။ဖီဝေကထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာ19နဲ့25
ထိုင်းမြန်မာနယ်စပ်မှာအထောက်အထားမဲ့မြန်မာနိုင်ငံသားတွေနေ့စဉ်ရာနဲ့ချီဝင်ရောက်နေပြီးတော့ကန့်ချနာပူရီပြည်နယ်ထဲမှာနှစ်ရက်အတွင်း၃ရာကျော်ရှိတယ်လို့ဆိုပါရယ်။မကြာခင်မှာနယ်စပ်ကိတ်တွေပြန်ပြီးတော့ဖွင့်ခဲ့ရင်အိန္ဒိယနိုင်ငံတွေကတရားမဝင်မြန်မာနိုင်ငံသားများနေ့စဉ်ရာနဲ့ချီအစုလိုက်အပြုံလိုက်ဝင်လာတာကိုဖမ်းဆီးခဲ့ရမှာစက်တင်ဘာလထက်အောက်တိုဘာလမှာတရားမဝင် ကျွန်တော်အနေနဲ့ခုနှစ်ရက်နေနှစ်ရက်အတွင်းမှာပဲကန်ချနာပူရီပြည်နယ်တစ်ခုထဲမှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားသုံးရာကျော်ရှိခဲ့တယ်ဆိုပြီးရွှေပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဟဲ့ရံမြို့တာဝန်ကဥပဒေကြီးကအခုလိုပြောပြပါတယ်ကျွန်တော်ဒီ၆ရက်နေနဲ့၁၂ရက်နေမှာအကုန်လုံးမိနာ၃ရက်နဲ့၅ရက်နဲ့ရပုံမှာနော်ကန်ချနာပူဒီမှာနော်ဒီကာလမှာအထောက်အထားမရှိတ မှာစာရောင်ပတ်စရဲတန်ဖို့အတွက်ပြအပြည့်အစံသူတို့ကနေဒီလိုဒီကျိုးစားတွေကတွန်းတဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့တုံ့ပြန်လို့ရတယ်မှာဟုတ်ကဲ့။ဆိုင်ဆိုရကလည်းသူတို့ပတ်ရောင်ပတ်လုပ်ပေးမယ်ဆိုပြီးတော့သူတို့ကတရားဝင်ကြေညာထားတယ်လေ။
ဟုတ်ကဲ့
လို့တရားဝင်ကြေညာထားတဲ့အခါမြန်မာနိုင်ငံကလည်းကျွန်တော်တို့ဒီချုပ်ပြောက်အလို့သမားတွေကလည်းဘလောက်ပဲဖန်ဖန်အပြည့်အစံနေပြီးတော့တရရတရပုံများပြီးတော့ဝင်လာတာကိုတွေ့ရတဲ့အခါဒီအနေအထားမှာရှိတယ်မှာဟုတ်ကဲ့။
ထိုင်းဆိုရကစက်တင်ဘာလကနေဒီဇင်ဘာလအထိ၄လအတွင်းတနိုင်ငံလုံးအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးဖို့ရည်မှန်းထားပြီး2021နှစ်စမှာအင်းနီနာချင်းနယ်ဇက်တွေကိုပြန်ဖွင့်ဖို့ရည်ရွယ်ထားပါတယ်။ဒါပေမဲ့နယ်ဇက်တွေကိုပြန်ဖွင့်မယ်ဆိုရင်တရားမဝင်အလုပ်သမားတွေဝင်ရောက်လာမှုပုံမှန်မြင့်တက်လာနိုင်တဲ့အတွက်လုံခြုံရေးအတွက်စိုးရိမ်စရာရှိကြောင်းမနေ့ကပဲထိုင်းတူရဲချုပ်ရဲဘော်ချုပ်ကြီးဒန်ရွန်ဆက်က kiti paraphaka pyo so twa ba de ne zat di pyan phwet me so yin a yin lo na nai ngan ja ne sin ku tan twa la mu ri ga shi la ma phit ba de covid kat be chaung ne zat di pait tha chain ma daw ma taya ma win lan ni ga ni a thauk tha me ri win la du se la twin 3000 jaw phat mi ka da chaung thai so ya ga lou jou yee ko tin jet swa cha da ka ya ba de ne zat di ko taya win pyan phwet me so yin ne zat di ma ni twa nya pyan lou cha me du ri a twet thai so ya ga kai twet pho khat khe nai de so bi
အလုံးသမားရဲ့လှူရှားဆောင်ရွက်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံးသမားရဲ့တာဝန်ခံဦးမင်းဦးကလည်းအခုလိုပြောပြပါတယ်။ဟုတ်တယ်ကျွန်တော်တို့နေသွားညပြန်တိတ်မလွယ်လာဘူး။ဘာဖြစ်လို့လဲဆိုတော့ပို့ပြီးတော့စိုးတယ်။ဝင်လာပြီးရင်လည်းဒီလိုမျိုးဘယ်လိုလုပ်ရထွက်ပြန်လောက်မယ်မောင်းကိုလိုက်မလဲ။အဲ့ဒါလေးဖြစ်ပြီလေ။ထိုင်းတူရဲ့ကြောက်ကတော့တရားမဝင်အထောက်
င်တွေကို VOA Facebook စာမျက်နှာ VOA Burmese News နဲ့ VOA website burmese.voanews.com တို့မှာလည်းကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ဆက်ထားတာကိုနားဆင်ကြည့်ရှုရအောင်ပါရှင်
။မြန်မာနိုင်ငံမှာအယောင်အဝယ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်တစ်ချိန်ကိုငွေသားကျပ်သိမ်းနေရတယ်မပေါ်ရလို့ဗဟုပန်းကတတ်မှတ်လိုက်ပါတယ်။အဲ့ဒီပမာဏထက်ပွင့်တော့ဗန်စနစ်ကိုအသုံးပြုရမယ်လို့နိုဝင်ဘာ3ရက်နေ့ကထုတ်ပြန်ခဲ့တာပါ Mobile Banking, Internet Banking စတဲ့ဗန်စနစ်နဲ့ Digital ငွေပေးချေတဲ့စနစ်ကိုပဲသုံးရမယ်လို့လည်းကန့်သတ်လိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းဘဏ်တွေမှာအထားတဲ့ကိုယ်ပိုင်ငွေတွေထုတ်ယူဖို့အဆင်မပြေသေးတဲ့အချိန်မှာစီးပွားရေးလုပ်ငန်းတွေရဲ့ငွေပေးချေနိုင်တဲ့ပမာဏကိုကန့်သတ်မှုတွေလုပ်လိုက်တာလည်းဖြစ်ပါတယ်ဘဏ်တွေကတည်းငွေသားထုတ်ယူနိုင်ဖို့အခက်အခဲတွေရှိနေပေမဲ့ဘဏ်စည်းရင်းတစ်ခုကနေတစ်ခုကိုအွန်လိုင်းကနေဆိုရင်တော့အကန့်အသတ်မရှိငွေကြေးအလွယ်အပြောင်းလုပ်နိုင်ပါတယ်။ဒါပေမဲ့လည်းကိုယ်ပိုင်ထဲရောက်လာတဲ့ငွေတွေကိုပြန်ထုတ်ယူနိုင်ဖို့မလွယ်ကူတာကြောင့်ငွေသားနဲ့ပေးချေနေရတဲ့လုပ်ငန်းတွေမှာအခက်အခဲတွေရှိလာမှာကိုဆိုရင်တင်းလဲထွက်နေပါတယ်။ဘဏ်တွေမှာအနှံထားတဲ့ကိုယ့်ရဲ့ငွေတွေကိုပြန်လည်ရယူနိုင်ဖို့အတွက်ရခိုင်နှုန်းယူပြီးတော့ငွေသားထုတ်ပေးတဲ့တရားမဝင်စည်းကွက်လဲပေါ်ပေါက်လာပါတယ်။
ရုံးမြင့်တန်ကြားနဲ့အတန်ထုံးလွင့်ခြင်းဆိုင်ရာဥပဒေကိုစစ်ကောင်စီကနိုဝင်ဘာ1ရက်နေ့မှာထပ်မံပြင်ဆင်ပြဋ္ဌာန်းလိုက်ပါတယ်။ဒီပြဋ္ဌာန်းပြင်ဆင်ချက်မှာရုံးမြင့်တန်ကြားနဲ့အတန်ထုံးလွင့်ခြင်းဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုအပြောင်းလဲလုပ်ထားပြီးငွေဒဏ်ကို7,300ကနေ900အထိတိုးမြှင့်လိုက်သလိုထောင်ဒဏ်တွေကိုလည်း3နှစ်ကနေ5နှစ်အထိထည့်သွင်းထားပြီးပြစ်ဒဏ်2ရက်လုံးမှာချမှတ်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီပြင်ဆင်ပြဋ္ဌာန်းချက်ကြောင့်ပုဂ္ဂလိကရုပ်သံလိုင်းတွေရဲ့ဖျော်ဖြေရေးအစီအစဉ်တွေထုတ်လွှင့်ဖို့အခက်အခဲဖြစ်သွားစေတဲ့အပြင်သတင်းမီဒီယာတွေပေါ်ပြင်းပြထန်တဲ့အပြစ်ပေးနိုင်ဖို့ပြင်ဆင်လာတာဖြစ်တယ်လို့သတင်းသမားတွေဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်။လိုင်စင်မရှိတဲ့ public မီဒီယာတွေအနေနဲ့အင်တာနက်အသုံးပြုထုတ်လွှင့်ခွင့်မရအောင်ထိန်းချုပ်လိုက်တာဖြစ်တယ်လို့ MRTV နဲ့မြောက်ပြည်ကလွှဲပြီးဖျော်ဖြေအစီအစဉ်တွေကိုပဲထုတ်လွှင့်နေတဲ့ public ရုပ်သံလိုင်းတွေကိုတော့အချိန်မရွေးအကြောင်းပြချက်အမျိုးမျိုးနဲ့ရဲတပ်ဖွဲ့ကဖမ်းဆီးနိုင်တဲ့အခြေအနေဖြစ်နေတယ်လို့သုံးသပ်သူတွေကဆိုပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကလည်းမြန်မာနိုင်ငံမှာသတင်းသမားတွေပေါ်တိုက်ခိုက်မှုအကြမ်းဖက်မှုချိန်ချောက်မှုတွေဟာအလွန်ဆိုးရင်ကြာကောင်းပြီးသတင်းလွတ်လပ်ခွင့်ဆုံးရှုံးနေကြောင်းနိုဝင်ဘာ2ရက်နေ့ကကြာရောက်တဲ့သတင်းသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးနေတာတွေအဆုံးသတ်ရေးနိုင်ငံတကာနဲ့အထိမ့်မှတ်ကြေညာချက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံမှာမီဒီယာလုပ်ငန်းတွေအပေါ်စစ်အာဏာပိုင်တွေစနစ်ကျထိန်းချုပ်ကန့်သတ်တဲ့မူဝါဒတွေနဲ့လုပ်ရက်တွေအပေါ်စိုးရင်ကြောင်းနဲ့မတရားဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့လဲ UNESCO ကတောင်းဆိုထားပါတယ
်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်တစ်ကိုဒီဇင်ဘာလကမှခန္ဓာမယ်လို့ပြောပါတယ်။လက်ရှိအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့တသံရောမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအရဝန်ညိုဆိုဗီယက်တသံမှာလာမယ့်နှစ်ဆမိုင်မှာကုံဆုံးမယ်လို့လည်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူကျိုကျုံးက VOA ခမာဌာနနဲ့တရားဆက်သွယ်မေးမြန်းခါမှပြောဆိုခဲ့တာပါ။အာဆီယံအလဲကျဥက္ကဋ္ဌပြောင်းသွားပြီးတဲ့နောက်မှာလဲအရာဝန်ယူဆုကိုပဲအထူးကိုယ်စားလှယ်အဖြစ်ဆက်ထားဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဗူဒင်အဗ်ဒူလာကပြောဆိုခဲ့ပြီးတဲ့နောက်အခုလိုကိုယ်စားလှယ်အသစ်ခံမှုကမ္ဘောဒီးယားနိုင်ငံခြားရေးဌာနကပြောဆိုလိုက်တာပါလက်ရှိအချိန်ထိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်နဲ့တွေ့ခွင့်ပြုဖို့အာဆီယံကိုယ်စားလှယ်ဘက်ကတောင်းဆိုထားပေမဲ့မြန်မာစစ်ကောင်စီဘက်ကထပ်ပြီးတော့ညှဉ်းဆန်းထားပါတယ် ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးပတ်ဆိုဟွန်ကတော့မြန်မာအတိုက်ခံအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးမှုရှိလာအောင်စစ်ကောင်စီအပေါ်ဖိအားပေးလှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်။မြန်မာအရေးမှာပါဝင်ပတ်သက်နေသူအားလုံးနဲ့လက်ရှိအာဆီယံအထူးကိုယ်စားလှယ်အရာဝန်ညူဆပ်ကိုစစ်ကောင်စီကတွေ့ခွင့်မပေးခဲ့တာကြောင့်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်တီးအစည်းအဝေးပွဲကိုမဖိတ်ဖို့ကမ္ဘောဒီးယားကထောက်ခံခဲ့တယ်လို့လည်းဝန်ကြီးဆော့ခွန်ကပြောပါတယ်။
အမေရိကန်ပြောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းလည်းဖြစ်တဲ့ဘေးရစ်ချတ်ဆန်ဟာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့နေပြည်တော်မှာအင်္ဂါနေ့ကတွေ့ဆုံပြီးကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းအခြေအနေကာကွယ်ဆေးထိုးနှံပေးမှုအခြေအနေတွေနဲ့အမေရိကန်ဘက်ကရောဂါကာကွယ်ဆေးကူညီပေးမဲ့အခြေအနေတွေကိုဆွေးနွေးကြတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ Public ခီးစင်နဲ့မြန်မာနိုင်ငံကိုဘေးရစ်ချတ်ဆန်တွားရောက်တာဖြစ်ပေမဲ့မြန်မာနိုင်ငံစီလူသားချင်းစာနာမှုအကူအညီတွေအမြန်ရောက်နိုင်ရေးအထောက်အကူဖြစ်စေနိုင်တာကြောင့်ဒီခီးစဉ်ကိုကြိုဆိုကြောင်းအမေရိကန်ဆိုရကပြောပါတယ်။ကိုဗစ်ကပ်ရောဂါဆန်ရအကူအညီအပါအဝင်တခြားအရေးပေါ်အကူအညီတွေကိုမြန်မာခေါင်းဆောင်တွေဘက်ကခွင့်ပြုလာအောင်နားချတိုက်တွန်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်ဆိုရကဆိုပါတယ်။ဘေးရစ်ချတ်ဆန်ဟာဖမ်းဆီးခံရသူတွေလွတ်မြောက်ရေးသူ့ခီးစဉ်မှာကြိုးပမ်းခဲ့မှုတဲ့အစင်လာတွေရှိတာကြောင့်မြန်မာနိုင်ငံမှာလက်ရှိဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်ဒန်နီ ဖရန်စတာလွတ်မြောက်ရေးအတွက်အခုခီးစဉ်တွင်ကြိုးပမ်းနိုင်တယ်လို့အကဲခတ်တွေကမျှော်လင့်ထားတာပါဒီတော့အတွင်းမှာပဲမြန်မာနိုင်ငံမှာတရားရင်ဆိုင်နေရတဲ့ဒန်နီ ဖရန်စတာရဲ့အာမခံရှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ခွင့်ဗီဇာဆိုင်ရာဥပဒေချိုးဖောက်မှုဆိုတဲ့ပြစ်မှုတစ်ခုနဲ့ပါထပ်တိုးဆွဲဆိုလိုက်ပါတယ်
မြန်မာစစ်တပ်ပိုင်းဆက်သွယ်ရေးကုမ္ပဏီမိုင်းတက်ကအရာရှိတဦးရှန်ကုန်းမြို့ကနေအနီးမှာနိုဝင်ဘာ၄ရက်နေ့မနက်ပိုင်းကတနက်နဲ့ပြစ်ခတ်လုပ်ကြံခံခဲ့ရတဲ့အကြောင်းစစ်ကောင်စီပညာရေးကအတည်ပြုပြောဆိုပါရယ်မိုင်းတက်ကုမ္ပဏီရဲ့ဗဏ္ဍာရေးအရာရှိချုပ်အငိမ့်စားဘုံမှုတဦးဖြစ်သူဦးသိန်းအောင်ဟာမရန်ကုန်းမြို့နယ်ထဲကသူ့နေအနီးမှာပဲစနေတဲ့နဲ့အတူလမ်းလျှောက်ပြန်လာတဲ့အချိန်လက်နက်ကင်အကြံဖက်သမားရဲ့ပြစ်ခတ်မှုကြောင့်တနတ်ထီမှတိတ်ဆုံခဲ့ပြီးဇနီးဖြစ်သူကတော့ရန်ကုန်စီးအုံကြီးမှာဆေးဝါးကုသမှုခံယူနေတဲ့အကြောင်းစစ်ကောင်စီပြည်ညာရေးကသတင်းမီဒီယာတွေကိုတုံ့ပြန်ဖြေကြားထားပါတယ်။မကြာသေးခင်လပိုင်းတွေကလည်းကမိုက်တယ်ဆက်သွယ်ရေးကုမ္ပဏီရဲ့တာဝါတိုင်တွေကိုပြင်မှတ်ထားတိုက်ခိုက်မှုတွေတိုးလာခဲ့ပြီးအခုကုမ္ပဏီထိတဲ့အရာရှိတဦးလောက်ကြောင့်မပပောက်ခဲ့တာပါ။တဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့ရာထူးအကြီးဆုံးတာဝန်ရှိသူတို့အပ္ပဓမ္မဆုံးအချိန်လှုပ်ကြံတက်ဖြတ်ခံရတဲ့ဖြစ်ရလဲဖြစ်ပါတယ်။တစ်ချိန်တည်းမှာပဲပြည်내နဲ့တိုင်းဒေသတွေမှာလည်းစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားဖြစ်ခတ်တိုက်ခိုက်မှုတွေမပြတ်ပေါ်ပေါက်နေပါတယ်။စစ်တပ်ဘက်ကတပ်ဆွဲပြီးတော့နယ်မြေရှင်းလင်းရေးတွေလုပ်နေတာကြောင့်ထွက်ပြေးနေရတဲ့ဒေသခံတွေလည်းနေစဉ်လုံးတိုးလာနေတယ်လို့အကူအညီမျှလို့သိဆုံးသူတို့လည်းရှိလာပါတယ်။
ဒီလိုတွေကကျွန်တော်တို့တဲမာရေးအတွက်စီးဝါရီလိုအပ်နေတယ်ဗျ။ရှားနာတဲ့လူတွေအတွက်အားစီးတွေအဓိကလိုအပ်တယ်ဗျ။ဟုတ်အဲလူကြီးတွေကတော့လေအားပြက်တယ်ပေါ့နော်။စစ်ပေးဆောင်ရတဲ့အတွက်ဟိုတွားလိုက်ပြန်လိုက်ဆိုတော့အားပြက်ပြီးမှပဲအခုဆိုအားစီးတွေလိုက်နေရတယ်ဗျ။အခုဒီဆုံးမှုတွေစစ်ပေးဆောင်တွေကတော့တဲမာစီးဝါကုသမှုခံဖို့ဟိုအိမ်မလိုကောင်းကောင်းမွန်မွန်ပြည့်စုံဆောင်ဆောင်မှုမရဘူးဗျ။ဒီဆုံးမှုကအားလုံးစုပေါင်း6ဦးလို့ရှိသွားပြီဗျ။အခုဒီဆုံးမှုဆိုရင်ဒီကြည့်တဲ့ဘိုင်းကစီးပေးဆောင်တွေကတရားနာတစ်နှစ်တောင်ပါတယ်ဗျ။ဟုတ်အခုဒီလာတိုင်းမှာကိုယ်က3ယောက်လောက်ရှိသွားပြီဗျ။အရင်ကဆိုရင်တော့3ယောက်လောက်ပြ6ယောက်လောက်ရှိသွားပြီဗျ
။မကွေးနဲ့စကိုင်းတိုင်းတွေမှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရင်းနဲ့လုံခြုံရေးအခြေအနေတွေပိုးပြီးတော့ရွရွလာနေတယ်လို့ကုလသမဂ္ဂကပုံထိုးနဲ့မှသတိပေးလိုက်ပါတယ်။စက်တင်ဘာလလယ်ကလေးကချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတို့မှာအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာအပအဝင်အကန့်အသတ်တွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေနဲ့လိုအပ်ချက်တွေကိုတိတိကျကျသိရဖို့စိန်ခေါ်မှုတွေကြုံနေရတယ်လို့လည်း UN OCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။နန်းလောင်နဲ့ကိုဝင်းခတ်မောင်တို့စူးစီးတင်ပြခဲ့ရပါရှင်။အခုတက်ဆက်သေးပဲထုတ်လွှင့်ပေးမယ့်တပတ်အတွင်းနိုင်ငံတကာသတင်းတွေကိုတော့မိုက်တန်စင်ကစူးစီးတင်ပြပေးထားပါတယ်။
မေခင်ပြောင်စုမှာဒီသတင်းပတ်တွင်ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုကျင်းပခဲ့ပါသည်။ New Jersey ပြည်내အုပ်ချုပ်ရေးမှူးရွေးချယ်ပွဲမှာလက်ရှိဒီမိုကရက်အုပ်ချုပ်ရေးမှူး Phil Murphy က Republican ပြိုင်ဘက် Jack Ciattarelli ကိုမဆိုတလောက်ကပ်ပြီးတော့အနိုင်ရသွားပါသည်။ Virginia ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာ Republican Party က Glenn Youngkin ကဒီမိုကရက် Party က Terry McAuliffe ကိုအနိုင်ရသွားပါသည်။မေဂန်ပြာဆိုအရှင်းမြမျိုးကြီးတစ်မျိုးဖြစ်တဲ့ Boston မြို့မှာအာရှနယ်ဘွားအမေရိကန်အမျိုးသမီးတစ်ယောက်ဖြစ်တဲ့ Michelle Wu ကမြို့တော်ဝန်ဖြစ်မြို့သူမြို့သားတွေကပထမဆုံးအကြိမ်ရွေးချယ်လိုက်ပါတယ်။မြို့တော်အုပ်ချုပ်ရေးအဖွဲ့ဝင် Michelle Wu ကတခြားအုပ်ချုပ်ရေးအဖွဲ့ဝင် Anisa SIB George ကိုနိုဝင်ဘာလ2ရက်နေ့ကအနိုင်ရသွားခဲ့တာပါ။Michelle Wu ဟာထိုင်ဝမ်ကနေရွှေ့ပြောင်းနေထိုင်တဲ့မိဘနှစ်ပါးကနေမွေးဖွားလာခဲ့တာဖြစ်ပြီးတော့ Chicago မြို့မှာကြီးပင်းခဲ့တာပါ။ ဟာဗတ်တက်တိုနဲ့ဟာဗတ်ဥပဒေကြောင်းကိုတက်ဖို့ဘော့စတန်ကိုရွှေ့ပြောင်းလာကြရလို့ဖြစ်ပါသေးတယ်။နယူးယောက်မြို့မှာလည်းဒီမိုကရက်ပါတီကလူမဲအမျိုးသားအဲရစ်အဒမ်စ်ကမျိုးတော်ဝင်ရွေးချယ်ပွဲမှာအနိုင်ရသွားခဲ့ပါလိမ့်။နှစ်ပေါင်း30ကြာပြီးတဲ့နောက်လူမဲမျိုးတော်ဝင်တယောက်ကိုနယူးယောက်မြို့သူမျိုးသားတွေကဒုတိယအကြိမ်ရွေးချယ်တင်ပြလိုက်တာလည်းဖြစ်ပါလိမ့်။စစ်တပ်ကရဲသားချွေးရကိုဖျောက်ချပြီးတော့အာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးနဲ့ငင်းကြေးရေးအတွက်ထောက်ခံတဲ့အကြောင်းခုတည်းကြေညာချက်တစ်စောင်ကိုဆော်ရီအာရေဗီယာအာရက်ဆော်ဝါများပြည်အောင်စုဖြစ်တဲ့နဲ့အမေရိကန်ပြည်အောင်စုကနိုဝင်ဘာလ3ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဆူဒန်နိုင်ငံအရေးမှာအလွန်မေးဆွေးနွေးကြတဲ့အပေါ်မှာထောက်ခံတဲ့အကြောင်းဒီကြေညာချက်မှာပါရှိရပါဒါပြင်ရတအစိုးရကိုချက်ချင်းအပြည့်ဝအာဏာပြန်လွှဲပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ဆူဒန်နိုင်ငံမှာထုတ်ပြန်ထားတဲ့အရေးပေါ်ခြေနေကြေညာချက်ကိုပြန်လည်ရုပ်သိမ်းပေးပြီးတော့ဆူဒန်ပြည်သူတွေလုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေကြားအသေးပေရှိတဲ့ဆွေးနွေးပွဲတွေပြန်လည်လှုပ်ဆောင်ဖို့ဟာအဓိကအချက်ဖြစ်တယ်လို့လည်းပါရှိပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်ကရဲသားစုရကိုဖြုတ်ချပြီးတော့အာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကတည်းကပြည်သူအများစုကစန့်ကျင်ဆန္ဒပြနေကြပါသည်။ဆူဒန်စစ်တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအက်တောဖတာအယ်ဘာဟမ်ကပြည်တွင်းစစ်ဖြစ်မှာကိုရှောင်ရှားလိုတဲ့အတွက်ဆက်အာဏာသိမ်းရတာဆိုပြီးတော့အကြောင်းပြထားပါသည်။ဥရယာတီပြောင်းလဲမှုတိုက်ဖျက်ရေးရီမန်းချက်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေတက်ရောက်ခဲ့တဲ့စကော့တလန်ဂလပ်စကိုမြို့ကခရစ်သမကရဲ့ညီလာခံဒီဇင်ဘာတွင်မှအဆုံးသတ်သွားခဲ့ပါလိမ့်။တစ်တော်ပြုံးတိမှုကိုဟန်ထားဖို့2030ပြည့်နှစ်မှာတစ်တော်ဟက်တာသန်း200နဲ့တခြားကေဟာစနစ်တွေပြန်လည်ရှင်းသန့်အောင်လုပ်ဖို့သမိုင်းဝင်သဘောတူညီချက်ကိုဒီညီလာခံကိုတက်ရောက်တဲ့တခြားနိုင်ငံတွေနဲ့အတူအမေရိကန်ကလက်မှတ်ရေးထိုးခဲ့ပါလိမ့်။ဒါပြင်စွန့်အင်စိုက်ပျိုးရေးပို့ဆောင်ဆက်သွယ်ရေးအိုးအိမ်နဲ့မြို့ပြဖွံ့ဖြိုးရေးပြည်ထောင်စုရဲ့အစိုးရဝန်ကြီးဌာနတွေလက်တွဲပြီးတော့မိသိန်းတန်ွေထုတ်လုပ်မှုလျှော့ချရေးစီမံချက်ကိုလည်းသမ္မတဘိုင်ဒန်ကထုတ်ဖော်ပြောဆိုခဲ့ပါသည်။ကမ္ဘာကြီးစိမ်းလန်းစုပြည်ရေးကိုဥတီတဲ့ကမ္ဘာလုံးဆိုင်ရာအခြေခံအဆောက်အဦစီမံကိန်းကိုသမ္မတဂျိုးဘိုင်ဒန်က COP26 ပြည်ထောင်စုတွေမှာတင်ပြခဲ့ပါသည်။2050ပြည့်နှစ်မှာရေရှည်တည်တဲ့ပြီးတော့လေးရုပ်ညီညာမှုလုံးဝပပျောက်သွားစေတဲ့အပြင်တရုတ်တူရဲ့ကမ္ဘာလန်းစီမံကိန်းအတွက်တခြားရွေးချယ်စရာနည်းလမ်းတစ်ခုဖြစ်တယ်ဆိုပြီးတော့ COP26 နီလာခံမှာပြုလုပ်တဲ့ဆွေးနွေးပွဲတွေမှာဂျိုးဘိုင်ဒန်ကပြောဆိုသွားကြပါလိမ့်COVID-19 ရောဂါတိုက်ဖျက်ရေးစီစဉ်တွေလုံးဝတိုးတက်ပြောင်းလဲသွားစေနိုင်တဲ့ကုသဆေးအဖြစ်ပထမဆုံးတောက်ဆေးကိုပြည်ထောင်နိုင်ငံမှာဒီသင်းမဲ့တွင်ခွင့်ပြုချက်ပေးလိုက်ပါတယ်။ COVID ကရောဂါတိုက်ဖျက်ရေးစီစဉ်တွေတိုးမြင့်လှုပ်ဆောင်ရေးအတွက်ရည်ရွယ်ပြီးတော့ Merck နဲ့ Ridgeback Biotherapeutics ဆေးကုမ္ပဏီတို့ကဒီတောက်ဆေးကိုပူးတွဲပြီးတော့ထုတ်လုပ်ထားတာပါ။ COVID-19 ကူးစက်ခံထားရတဲ့သူလူနာတွေအနေနဲ့ရောဂါလက္ခဏာပြပြီးတော့9ရက်အတွင်းမှာဒီဆေးကိုတောက်လိုက်ခြင်းအဖြစ်သိတာတွေတိုးတက်ကောင်းမှုမျိုးရတယ်ဆိုတာကိုစမ်းသပ်တွေ့ရှိပြီးတဲ့နောက်မှာမော်နျူပီရာဗီလို့ခေါ်တဲ့ဒီတောက်ဆေးကိုချက်ချင်းအသုံးပြုဖို့အတွက်ပြည်ထောင်စုဝါနဲ့ကျန်းမာရေးဆိုင်ရာကုန်ပစ္စည်းများကြီးစုဆောင်ချက်ရဲ့အဖွဲ့ MHRA ကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာ COVID-19 ကရောဂါကုသရေးမှာတောက်ဆေးဖြစ်ပထမဆုံးအကြိမ်ခွင့်ပြုချက်ရတဲ့ဆေးတစ်မျိုးဖြစ်ပြီးတော့မိခင်ပြောင်စုမှလည်းမော်နျူပီရာဗီရဲ့တောက်ဆေးကိုခွင့်ပြုတယ်မသိဆိုတာကိုဒီလအတွင်းမှာအစည်းအဝေးထိုင်ပြီးတော့ဆွေးနွေးကြမှာပါ။COVID-19 ကူးစက်ခံရပြီးတော့ဆွေးရွားရဲ့လက္ခဏာခံစားရသူတွေကိုအစာပိုင်းကာလမှာဒီတောက်ဆေးကိုတိုက်လိုက်ခြင်းအပြင်ဆေးရုံတက်ရပြီးတော့သေးလူမျိုးအားဖြင့်မဲ့အရေးကနေထွက်ဝေါက်လောက်တက်တာစီလေးဆွပြီးတော့သူဒေသနာတွေ့ရှိချက်မှာထွက်လာပြီးတဲ့နောက်ဒီဆေးကိုအများကအနေကဆောင်ကြည့်နေကြတာပါ။ဒီတိုင်မှာ Lagavrio လို့အမည်နဲ့အဖြန့်ချည်တဲ့ဒီဆေးကိုဘလို့တိုက်ကျွေးအသုံးပြုတယ်လဲဆိုတာကိုတော့ဒီတင်ဆွေးရတဲ့ကျန်းမာရေးဌာနကမကြခင်မှာထုတ်ပြန်တော့မှာဖြစ်ပါလိမ့်။အသက်9နှစ်ကနေ17နှစ်အရွယ်ကလေးငယ်တွေကို Pfizer COVID ကာကွယ်ဆေးထိုးပေးဖို့ American ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အကြံပေးအဖွဲ့ကတင်ကြီးတင်ကျပ်ထဲဆုံးဖြတ်လိုက်ပြီးတော့ကလေးတွေကိုကာကွယ်ဆေးစထိုးပေးနေပါပြီ။ဆေးကြောသက်တူရင်လူကြီးတွေကိုထိုးပေးတဲ့ကာကွယ်ဆေးပမာဏရဲ့3ပုံတစ်ပုံကိုကလေးငယ်တွေကိုထိုးပေးတာဖြစ်ပြီးတော့လူကြီးတွေထိုးပေးတဲ့ဆေးနဲ့ကွဲပြားမှုရှိအောင်လို့ထိုးဆေးပလဲအဖုံးတွေကိုအယောင်ခွဲခြားသတ်မှတ်ထားတဲ့တန်းနဲ့ချီတဲ့ကာကွယ်ဆေးတွေကို Pfizer ကုမ္ပဏီကပြည်내တိတိကိုဖြန့်ဝေပေးပြီးဖြစ်ပါလိမ့်။အမေရိကန်မှာအခုချိန်ထိအသက်17နှစ်ကနေ25နှစ်အရွယ်ကလေး9တန်းအပါအဝင်လူဦးရေ106တန်းကိုကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပေးပြီးဖြစ်ပါလိမ့
်။တပတ်တွင်းနိုင်ငံတကာသတင်းတွေကိုမအီတန်စင်စူးစီးတင်ပြပေးထားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်လိုတဲ့ VOA ကိုတေးသချင်းနဲ့တောင်းလိုတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook စာမျက်နှာ VOA Burmese News ရဲ့ Messenger ကနေလည်းစာရေးသားပြီးတော့ဆက်သွင်းနိုင်ပါတယ်။ဒီကနေ့အတွက်ဒုတိယပိုင်းနာယီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို
email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်ဒီရီကနေတနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝဲမှာတော့မီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများနဲ့သတင်းတွေကတူတာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့မီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့် February လဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာလူမှုကွန်ရက်တွေပေါ်မှာအမုန်းစကားတွေပြန့်နှံ့နေတာအခုဆိုရင်စကားလုံးတချို့ကနေ့စဉ်သုံးစကားတောင်ဖြစ်နေပါတယ်ဒီလိုအမုန်းစကားတွေဖြစ်ပေါ်ပြန့်နှံ့မှုကဘလို့အကျိုးဆက်တွေရှိပါသလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာကိုပြည်သွေးနိုင်ရဲ့သုံးသပ်ချက်ကိုမအေးတန်နာကျော်နဲ့အတူတင်ပြထားပါတယ်ရှင်
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကနေ Facebook ပေါ်မှာပြန့်နှံ့နေတဲ့အမုန်းစကားနဲ့အကျိုးဆက်များအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကျွန်တော်ငယ်တဲ့ငယ်ချင်းတယောက်ဟာစီးပွားလေးအင်မတန်ကြိုက်ပါတယ်မနေ့အိပ်ရာထားတာနဲ့ပထမဆုံးကောက်ကင်လိုက်တာကစီးပွားလေးပါပဲဒါပေမဲ့အခုအဲ့ဒီလိုမဟုတ်တော့ပါဘူးအပြောင်းလဲကြီးပြောင်းလဲသွားခဲ့ပါပြီအခုတော့သူဟာအိယာကထားတာနဲ့တပြိုင်နဲ့သူ့ရဲ့လက်ကင်ဖုန်းကိုကောက်ကင်ပြီး Facebook ကိုအရင်ဆုံးဖွင့်ကြည့်တော့တာပါပဲဒါဟာဘာကိုပြနေတယ်လဲဆိုတော့လူမှုကွန်ရက်မီဒီယာတစ်ခုဖြစ်တဲ့ Facebook ဟာမြန်မာလူအဖွဲ့အစည်းတွေမှာဘယ်လောက်တောင်လွှမ်းမိုးနေရာယူထားတယ်လဲဆိုတာကိုပြသနေတာပါမြန်မာနိုင်ငံမှာ Facebook သုံးဆွဲသူပေါင်း 28,300 ကျော်ရှိတယ်လို့2022ခုနှစ်ဇန်နဝါရီလမှတ်တမ်းတစ်ခုကဆိုပါတယ်ဒါဟာမြန်မာနိုင်ငံလူဦးရေ51ရာခိုင်နှုန်းဖြစ်ပါတယ်မြန်မာလူဦးရေတဝက်ကျော်ဟာ Facebook ကိုသုံးဆွဲနေကြတယ်ဆိုတဲ့သဘောပါမြန်မာမာတင်လားဆိုတော့မဟုတ်သေးပါဘူးကမ္ဘာတဝန်းမှာလည်း Facebook သုံးဆွဲနေသူပေါင်း3ဘီလီယံနီးပါးရှိတယ်လို့သိရပါတယ်ဒါဟာလည်းကမ္ဘာလူဦးရေတဝက်ရှိပါတယ်ဘာကြောင့် Facebook ကိုဒီလောက်သုံးဆွဲနေကြရတာလဲဆိုတာကတော့အကြောင်းတွေကအများကြီးပါ Facebook ကနေသတင်းတွေရနိုင်တယ်လို့သချင်းတွေလည်းနားထောင်လို့ရပါတယ်စီအောင်စည်းဝဲလုံနိုင်ကြသလိုကြော်ညာလို့လည်းရပါတယ်။ဒါအပြင်မိုဘိုင်းဘန်ကင်းကနေငွေပေးငွေယူတွေလည်းလုပ်လို့ရပါတယ်။ကိုယ့်ရဲ့အတွေ့အမြင်သဘောထားယူဆတွေကိုလည်း Facebook မှာဖြန့်ဝေလို့ရသလိုပညာသင်ယူနိုင်တဲ့အခွင့်အလမ်းတွေလည်းရှိနေပြန်ပါတယ်။ဒါတွေမကသေးပါဘူး။ကမ္ဘာအခြေခံနဲ့နောက်ခံတနည်းအားစီမှာရှိနေကြတဲ့မိသားစုတွေကိုနီးစအောင်လှုပ်ပေးနိုင်တဲ့အပြင်နှစ်ပေါင်းများစွာဝေးကွာနေကြတဲ့တငယ်ချင်းပေါင်းသင်းမိတ်ဆွေတွေကိုလည်းပြန်လည်တွေ့ဆုံနိုင်အောင်အဆက်အသွယ်လုပ်ပေးနိုင်ပါတယ်။အဲ့ဒီလိုအကြောင်းတွေဟာ Facebook ကိုဆွဲလန်းနှိမ့်ချစွာသုံးဆွဲစီတဲ့အကြောင်းတွေလို့ဆိုနိုင်ပါတယ်
။ဒါတွေကတော့ Facebook သုံးဆွဲလို့ရတဲ့ကောင်းကျိုးတွေဆိုပါတော့တခြားတစ်ဖက်မှာဘေးရဆိုးကျိုးတွေလည်းရှိနေတာကိုတော့သတိထားမိတဲ့သူနည်းပါလိမ့်မယ်။ဆိုးကျိုးတွေကအဓိကအကြဆုံးကတော့ hate speech လို့ခေါ်တဲ့အမုန်းစကားပြန့်နှံ့နေတာဖြန့်ဝေနေကြတဲ့ကိစ္စရပ်ပဲဖြစ်ပါတယ်။အမုန်းစကားဆိုတာကတော့ရုပ်ရင်းကျန်းတဲ့စွာဆဲဆူနေတော့မှအမုန်းစကားလို့ဆိုလိုတာမဟုတ်ပါဘူးအမုန်းစကားကိုဖြစ်ပေါ်စေတဲ့ဟန်ပန်အမှုရာအပြုအမူအရေးသားတွေကလည်းအမုန်းစကားမှာအကျုံးဝင်တယ်လို့ဆိုပါတယ်လူတယောက်ဒါမှမဟုတ်လူတစုကိုသူတို့ရဲ့လူမျိုးဘာသာကိုယ်ကွယ်မှုလိင်စိတ်ခံယူကွဲပြားမှုတို့ပေါ်မှာမူတည်ပြီးတော့အကြမ်းဖက်မှုကိုဖြစ်စေတဲ့စကားဒါမှမဟုတ်ရင်လည်းအမုန်းစကားကိုဖြစ်စေတာတွေကိုအများပြည်သူရှေ့မှောက်မှာပြောဆိုလုပ်ကိုင်တာတွေကိုအမုန်းစကားလို့ Cambridge အပြည်တိုင်မှာဖွင့်ဆိုဖော်ပြထားပါသေး။မြန်မာနိုင်ငံမှာလည်းဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေဖြစ်ပေါ်ခဲ့တာတွေကြုံခဲ့ရပါပါသေး။အမုန်းစကားတွေအပြင်းထန်ဆုံးကတော့2018ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်ထဲမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေလုပ်တဲ့အခါရိုဟင်ဂျာမွတ်စလင်အများအပြားတပ်ဖြတ်ခံရဈေးရော်တွေမိရှုဖျက်ဆီးခံခဲ့ရတာတွေဖြစ်တဲ့အချိန်မှာဘာသာရေးလူမျိုးရေးနဲ့ဆိုင်တဲ့အမုန်းစကားတွေ Facebook ပေါ်မှာပြောဆိုရေးသားတာဖြန့်ဝေတာတွေဖြစ်ပေါ်ခဲ့ပါတယ်။ ဒါကြောင့်လည်း Facebook တာဝန်ရှိသူတွေကအမုန်းစကားပြောဆိုရေးသားတဲ့သူတွေရဲ့အကောင့်တွေကိုပိတ်သိမ်းတာ Facebook ပေါ်ကအမုန်းစကားတွေကိုဖယ်ရှားတာတွေပြုလုပ်ခဲ့ကြပါတယ
်ဟုတ်ပါတယ်မြန်မာနိုင်ငံမှာ2020ရဲ့ဒုတိယသုံးလပတ်ရွေးကောက်ပွဲအကြိုကာလမှာဆိုရင်ပို့စပေါင်း 28,000 ကျော်ကို Facebook ကနေဖြုတ်ချခဲ့ရတယ်လို့နိုဝင်ဘာလ5ရက်နေ့မှာထုတ်ပြန်တဲ့ Writer ရဲ့စစ်တမ်းတစ်ခုကဆိုပါတယ်ကဘာတော်မှာလည်း2021ရဲ့ပထမသုံးလပတ်အတွင်းမှာတရင်အချက်လက်ပေါင်း25တန်းကျော်ကိုဖယ်ရှားခဲ့ရတယ်လို့ Facebook မှတ်တမ်းတွေအရသိရပါတယ် Facebook အနေနဲ့ Community Standard နဲ့မကိုက်ညီတဲ့အတွက် Post တွေကိုဖြုတ်ချတဲ့အခါမှာအငင်းပွားစရာတွေလည်းရှိပါတယ်တကယ် Hate Speech တွေကဖြုတ်ချတာမခံရဘဲလွတ်မြောက်နေပြီးတော့အမှန်တကယ် Hate Speech မဟုတ်တဲ့အကြောင်းအရာတွေကဖယ်ရှားခံနေရတာမျိုးလည်းရှိပါတယ်ဒါနဲ့ပတ်သက်လို့နီးပညာကျွမ်းကျင်သူတွေကတော့ AI လို့ခေါ်တဲ့ဉာဏ်ရည်တုကိုအသုံးပြုတဲ့အတွက်ဒီလိုပြဿနာတွေကြုံရတာလို့ဆိုကြပါတယ်မြန်မာနိုင်ငံအတွင်းမှာဘလောက်တောင်အမုန်းစကားတွေပြန့်နှံ့နေခဲ့တယ်လဲဆိုရင်ပြီးခဲ့တဲ့အောက်တိုဘာလအတွင်းကပြုလုပ်ခဲ့တဲ့အမေရိကန်ထက်လွှတ်တော်ကြားနာပွဲတစ်ခုမှာ Facebook ကြောင့်အမုန်းတရားတွေကြောက်ခမန်းလိလိဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံကိုဥပမာပြီးထွက်ဆိုသွားတဲ့အထိပါပဲဒါတွေမကသေးပါဘူး Ranger တွေပေါ်မှာအကြမ်းဖက်ဖို့လှုပ်ဆော်ခဲ့လို့2018ခုနှစ်က Facebook ပေါ်ကနေပိတ်သိမ်းဖယ်ရှားခဲ့ရတဲ့မှတ်တမ်းတွေကိုထုတ်ပေးဖို့အမေရိကန်ပြည်ထောင်စု Washington DC မှာရှိတဲ့ပြည်ထောင်စုတရားသူကြီးတဦးက Facebook ကုမ္ပဏီကိုအမိန့်ထုတ်ခဲ့ရပြန်ပါတယ်
။ဒီလိုဘာသာရေးလူမျိုးရေးကိုအကြောင်းပြုတဲ့အမုန်းစကားတွေမြမလူအဖွဲ့အစည်းတွေမှာကြဲကြဲပြန့်ပြန့်ဖြစ်ပေါ်တာကိုပပျောက်စေဖို့ရည်ရွယ်ပြီးတော့လူမှုအဖွဲ့အစည်းတွေကစူးစမ်းခဲ့ကြတာပါ။အဲ့ဒီထက်မှာတော့ပန်းစကားအစီအစဉ်ကတစ်ခုပါဝင်ဖြစ်ပါရဲ့။ပန်းစကားအစီအစဉ်ကိုဦးဆောင်သူတွေထဲမှာတော့အစာရွေးဆရာ blogger ကိုနေဖုံးလည်းလည်းပါဝင်ပါတယ်။
အကျွန်တော်အနေနဲ့ဖွင့်ဆိုချင်တာကတော့ hate speech ဆိုတာဒီအမုန်းကနေမြပြခံလာတဲ့စကားနောက်ပြီးတော့ဒီအမုန်းဆိုတဲ့အသီးပွင့်ကိုဖြစ်စေတဲ့စကားလို့ကျွန်တော်တို့အထိပယ်ဖွင့်ချင်တာပေါ့နော်နောက်ပြီး hate speech မှာဒါ level ရှိတာပေါ့နော်ဒါလက်ခံလို့ရတဲ့အဆင့်လက်တင်ခံလို့မရတဲ့အဆင့်နဲ့တရားဥပဒေအရပြစ်ပေးရေးယူတဲ့အဆင့်ဆိုတာမျိုးရှိတာပေါ့ကျွန်တော်တို့ဒီအမုန်းစကားကိုစန့်ကျင်တဲ့လှုပ်ရှားမှုပန်းစကားဆိုပြီးတော့ဒီလှုပ်ရှားမှုလုပ်ခဲ့တဲ့အချိန်တုန်းကတော့အဲ့အချိန်ကတော့ဒီဘာသာရေးကိုအကြောင်းပြပြီးတော့တိုင်းပြည်ကိုမငြိမ်မသက်ဖြစ်အောင်လုံဆောင်နေတဲ့အဖွဲ့အစည်းတွေရှိတာပေါ့နော်မဘာသာလို့ဖွင့်မှုတွေပေါ့ဒီအဖွဲ့တွေကဒီလိုမျိုးအမုန်းစကားတွေကိုတမင်သက်သက်ရွေးရရှိနေဖြန့်နေတာတွေဖြစ်လို့အဲဒါကိုစန့်ကျင်တဲ့အနေနဲ့ကျွန်တော်တို့ဒီပန်းစကားဆိုပြီးတော့လောက်ကန်ဆောင်ရွက်ခဲ့တာပါအဲ့တော့အခုအချိန်နေတော့ကျွန်တော်တို့ပန်းစကားလုပ်ခဲ့တဲ့အချိန်နေနဲ့ကတော့အချိန်နေချင်းမတူပါဘူးပြအခုချိန်ကတော့ဒါဒီစစ်ကောင်စီခေါင်းဆောင်တွေရယ်စစ်ခေါင်းဆောင်တွေရယ်နောက်ပြီးတော့သူ့ရဲ့အဲလောက်ခံစစ်တပ်ပေါ့နော်ဒါကတိုင်းပြည်ကိုမတရားအာဏာသိမ်းပြီးတော့ပြည်သူကိုထင်သလိုရက်စက်ကြမ်းကြုတ်တပ်ဖြတ်နေတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒါအခြေအနေချင်းတော့မတူဘူးခင်ဗျအခုအချိန်မှာတော့ဒီ online ပေါ်မှာပြည်သူတွေကဒီအရန်ဒီစစ်အာဏာရှင်ကိုအရန်မုန်းတီးနေတဲ့အတွက်ကြောင့်မလို့အခုအချိန်မှာဒီ hate speech တွေတော်တော်လေးများနေတာတော့ကျွန်တော်တို့တွေ့ရပါတယ
်ဟုတ်ပါတယ် February 1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လူမဆန်တဲ့နှင်းပန်းနှိပ်စက်တပ်ဖြတ်တာတွေပေါ်မှာခါသည်ယွန်ရှာပြီးတော့တုံ့ပြန်ကြတဲ့အခါမှာအမုန်းစကားအတွင်ဆောင်တဲ့စကားလုံးတွေရေးသားပြောဆိုမှုတွေ Facebook ပေါ်မှာအတော်လေးနေရာယူလာတာကိုတွေ့ကြရမှာပါအခုဆိုရင်တော့မအားလာဆိုတဲ့စကားလုံးကမြမလူအဖွဲ့အစည်းတွင်မှာနေစဉ်တုံးစကားလုံးလိုတာမှဖြစ်နေပါပြီ
အမုန်းစကားတွေဟာလူအဖွဲ့အစည်းတွင်စီးလုံးညီညွတ်မှုကိုပြက်ပြားစေတဲ့အပြင်လူမျိုးရေးဘာသာရေးပဋိပက္ခတွေကိုလည်းဖြစ်ပေါ်စေနိုင်ပါတယ်ရဝန္ဒာနိုင်ငံမှာဆိုရင်အမုန်းစကားတွေကြောင့်လူမျိုးတုံးတပ်ဖြတ်မှု genocide တွေတောင်ဖြစ်ပေါ်ခဲ့ရပါတယ်။ဒါကြောင့် Australia, Denmark, ပြင်သစ်အိန္ဒိယ, Germany, တောင်အာဖရိက, Sweden, New Zealand နဲ့ UK စတဲ့နိုင်ငံတွေမှာအမုန်းစကားတွေကိုတားဆီးနိုင်ဖို့ဥပဒေတွေပြဋ္ဌာန်းထားပါတယ်။ American ပြည်ထောင်စုမှာတော့အခြေခံဥပဒေတွေမှာကိုထည့်သွင်းရေးဆွဲကအမုန်းစကားတွေကိုတားမြစ်တာပိတ်ပင်ထားတာကိုတွေ့ရမှာဖြစ်ပါတယ်။အဲဒီလိုအမုန်းစကားတွေကိုတားမြစ်တာပိတ်ပင်တာတွေရှိနေပေမဲ့တစ်ဖက်မှာလည်းလူလတ်စွာရေးသားပြောဆိုခွင့်ဆိုတဲ့ Freedom of Speech ဆိုတာကလည်းအခြေခံလူ့အခွင့်အရေးတရားအနေနဲ့ရှိနေတာကိုထောက်ပြဝေဖန်သူတွေလည်းရှိနေပြန်ပါတယ်။အမုန်းစကားတွေကိုပိတ်ပင်တာဟာလူလတ်စွာရေးသားပြောဆိုခွင့်ကိုချိုးဖောက်ရမရောက်ဘူးလားလို့မေးခွန်းထုတ်သူတွေလည်းရှိပါတယ်။အခုချိန်မှာတော့အမုန်းစကားတွေကိုပိတ်ပင်တားဆီးလူသူတွေနဲ့အဲ့ဒီလိုပိတ်ပင်တားဆီးတာတွေဟာလူလတ်စွာရေးသားပြောဆိုခွင့်ကိုချိုးဖောက်ရမရောက်ဘူးလားလို့မေးခွန်းထုတ်စောရကတက်နေသူတွေကြားငင်းကုန်နေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုပြည်သွေးနိုင်ရဲ့မီဒီယာမြင်ကွင်းအစီအစဉ်အပြီးမှာတော့အခုဆက်ပြီးတော့မြန်မာပြည်ကပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ်မအေးသနာကျော်တင်ဆက်ပေးထားပါတယ်ရှင
်
ငယ်ကင်းရှင်းပြီးတော့မင်္ဂလာရှိအနေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တေးချစ်တော်ရရှင်တွေကိုမြေတားတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုအရင်အုံဆုံးတော့ထုံးစံတိုင်းမင်္ဂလာရှိရဲ့နှုတ်ခွန်းဆက်စကားလေးရေးလာတဲ့သောရရှင်တယောက်ရဲ့မှတ်ချက်လေးနဲ့စာချင်ပါတယ်နော်။မင်္ဂလာပါ VOE လို့ရေးလာတဲ့သောရရှင်ကတော့ထွန်းဦးဖြစ်ပါတယ်။ VOE ကိုနားထောင်ရတာကျွန်တော်တို့ပြည်သူတွေအနေနဲ့စိတ်ချမ်းသာရပါတယ်။အမြဲတမ်းအားပေးနေပါတယ် VOE ရဲ့။ CDN ပြည်သူတယောက်ပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ကျွန်တော်စာကိုဦးစားပေးပြီးတော့ဖတ်ပေးပါတယ်။ကျွန်တော်တော်လန်ရဲ့ရဲဘော်တွေကဖုန်းလိုင်းမမိတဲ့နေရာမှာဆိုတော့ပြောရတဲ့တဲ့နေကိုအာယုံပြုတ်ပြီးတော့နားထောင်နေကြရလို့ပါသူတို့ရဲ့အခက်အခဲတွေကိုကူညီပေးမဲ့သူတွေလည်းကျွန်တော်ရှာပေးနေပါတယ်လို့ကျွန်တော်လည်းလှုပ်ဆရာရှိရတယ်လှုပ်နေတယ်လို့ပြောပြပေးပါ VOE ဆိုပြီးတော့စိုးကြီးဆိုတဲ့တော်ရရှင်သူရဲ့အပေါင်းအသင်းတွေကိုရေးလာပါတယ
် VOE ရေကျွန်တော်က CDM တယောက်ပါကျွန်တော်တော်ထဲမှာလည်းနေထိုင်လာတာပါအခုတော့အဆင်ပြေတဲ့နေရာတစ်ခုကိုရောက်နေပါတယ်ကျွန်တော်တော်ထဲမှာ9လလောက်နေထိုင်လာခဲ့တာပါအာနာသိန်းကလေးကပေါ့ကျွန်တော်တော့ထဲမှာ VOE ကိုပဲနားထောင်လာတာပါရေဒီယိုကိုလက်ထဲကမချတဲ့လူဆိုရင်မမှားပါဘူးတော့ထဲမှာကြံနေခဲ့တဲ့တော်လိုင်းရဲဘော်တွေအထူးသဖြင့်ကျွန်တော်နဲ့အနီးကပ်နေခဲ့တဲ့ကြက်ကြီးဇီးကွက်ကိုကင်းအာဖရိကကိုကြားကြီးသူတို့ကိုပို့ပြီးသတိရသလိုတခြားရဲဘော်တွေကိုလည်းသတိရပါတယ်ဂေါ်လီစီဒီယမ်စခန်းလို့ပြောရင်သူတို့ပို့တိမှာပါဗျအခုတော့အင်တာနက်မိတဲ့နေရာရောက်နေတော့အရင်ကနေခဲ့တဲ့ CDM စခန်းကြီးကိုတတိယပါတယ်ဆိုတာသူတို့ကိုပြောပြပေးပါသူတို့ကရေဒီယိုကိုပဲအာရုံပြုပြီးနားထောင်နေကြရတာပါ VOE ရေ
ဟုတ်ကဲ့ပါကိုစိုးကြီးကိုစိုးကြီးရဲ့စာကိုဒီ VOE ကိုအမြဲတမ်းနားထောင်နေပါတယ်ဆိုတဲ့အပေါင်းအသင်းနဲ့ကြားမယ်ထင်ပါတယ်နော်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်း VOE ကလက်ခံရရှိပြီးတော့စာတွေကိုလည်းအလင်းသင်သင်လို့ဖော်ပြပေးနေပါတယ်နော်ဒီလိုမျိုးရေးလာကြတဲ့သောရရှင်တွေမှာဗိုလ်ချုပ်မှုချင်းမင်းအွန်လိုင်းထံသို့လိုလိမ့်မှုပြီးတော့ပြည်ချစ်သားတူဆိုတဲ့သောရရှင်စီကရေးလာတဲ့စာကတော့မြန်မာနိုင်ငံမှာဒုက္ခတွေဆင်ပူအောင်လုပ်နေတာရပ်ပါတော့ဆိုပြီးတော့ပန်ကြားလာပါတယ်
စင်ရင်တုံတရားကင်းမဲ့စွာနဲ့တိုင်းပြည်တွင်ကပ်ရောဂါဖြစ်ပွားနေချိန်မှာမဲမသမာမှုဆိုပြီးခိုင်လုံတဲ့အကြောင်းပြချက်မဟုတ်ဘဲနဲ့အာနာယူပြီးသိမ့်လိုက်တဲ့အတွက်ကြောင့်မြမပြည်သူတွေဘလောက်ဒုက္ခရောက်နေကြသလဲဆိုတာအလုံးအသိပါဒါတွေကိုမျက်စိမိတ်ပြီးဆက်လက်အာနာကိုဆွဲကင်ထားနေတာကမြမပြည်သူတွေရဲ့မျက်နှာကိုမကြည့်တာပါမိမိကိုယ်ကျိုးအတွက်တတ်မတော်တစ်ခုလုံးကိုအသုံးချပြီးထင်ရဆိုင်နေတဲ့အခုတမတော်ကြီးတစ်ခုလုံးသူတဦးတယောက်ကြောင့်လုံးဝပျက်စီးသွားရပါပြီအခုဆိုရင်လေကုလသမဂ္ဂနဲ့အာဆီယံမှာလည်းသူတို့အတွက်ထိုင်ကုန်နေရာမရှိဘူးဆိုတာတိတိကြီးနဲ့ဆက်ပြီးအာနာကိုဆွဲကင်နေတာပါ
တိုင်းပြည်လုံးဒုက္ခဆင်းရဲတွေနဲ့နဲ့နေတဲ့အချိန်မှာအာနာလက်ကန်ဆွဲပြီးတော့အဆက်မနေသင့်တော့ပါဆိုပြီးတော့ဒီသောရရှင်ပြည်ချစ်သားဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်ဖြူရီကိုစာရေးလာပြီးတော့စာလည်းမပြောင်းလို့ဆိုပြီးတော့နည်းနည်းစိတ်တုန်နေပုံရတဲ့သောရရှင်ကိုကျော်မောင်ကျော်ကတော့ VOE 1 Note သားတွေမင်္ဂလာပါဆိုပြီးသူရဲ့ပထမစာမှာနှုတ်ခွန်းဆက်လာတာပ
ါ VOE သတင်းတွေနားထောင်ပြီးပြည်သူတွေမျက်စိပွင့်နားပွင့်ဖြစ်ရတာနှစ်ပေါင်းကြာခဲ့ရပြီမို့ကျေးဇူးတင်ကြောင်းထပ်ပြောပါရစေကျွန်တော်စိတ်ထဲဘဝင်မကြတာလေးရှိလို့ပါကျွန်တော်ညံမီတလို့တော့အာဆီယံအဖွဲ့အစည်းဆိုတာပြည်သူကိုကိုစားပြုတဲ့နိုင်ငံအကျိုးတနည်းနိုင်ငံကိုကိုစားပြုတဲ့ပြည်သူအများအကျိုးဆောင်ရွက်ဖို့လှုပ်ဆောင်ထားတဲ့အဖွဲ့အစည်းလို့ယူဆပါတယ်ခုတော့မြေပြင်အနေအထားရတွေ့မြင်ရတာတော့အာဆီယံနိုင်ငံအုပ်ချုပ်သူခေါင်းဆောင်အချင်းချင်းရဲ့အကြိုးကိုပဲရှေ့ရှုနေတဲ့အနေအထားမျိုးကြီးလားဥပမာကျွန်တော်တို့မြန်မာနိုင်ငံကြည့်ပါနိုင်ငံကိုကိုစားပြုတဲ့ပြည်သူအများကိုယ်စိတ်နှလုံးသုံးပါအတိဒုက္ခရောက်နေတာကိုအာဆီယံနိုင်ငံခေါင်းဆောင်တချို့ပြည်သူအများစုအပေါ်ကိုကျင်းစာမှုနှဲပါပြီးလက်တဆုပ်စာအာဏာရှင်တွေရဲ့ယူသူမှုကိုတိတိကြီးနဲ့ဘာကိုများတွေးဝေနေရောင်လုတ်ပြနေတာလဲကျွန်တော်နဲ့ပြည်သူအများစုတွေကတော့အာဆီယံအဖွဲ့ဆိုတာခေါင်းဆောင်ပိုင်းတွေအချင်းချင်းဖေးမှပြီးလှုပ်ဆောင်ဖို့ဖွဲ့စည်းထားတဲ့အဖွဲ့မဖြစ်စေလိုပါပြည်တွင်းရေးဝင်မဆွဲဖက်ရဆိုတာစင်ကြယ်မဖြစ်စေပဲပြည်သူတွေရဲ့ငရေတွင်ကြနေမှုကိုတော့ကဲထုတ်နိုင်လို့ရမှာပါကျွန်တော်အမြင်လေးကို VOE မှသုံးသပ်ပြန်ကြားပေးစီလိုပါတယ်ခင်ဗျာ
သောရရှင်ကိုကျော်မောင်ကျော်သူ့ရဲ့ထင်မြင်ယူဆချက်ကို VOE ကနေလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်အကောင့်တူမဟုတ်ပါဘူးကချင်ပြည်နယ်ဗမော်မြို့ကပြည်သူတူပါလို့ရေးလာတဲ့သောရရှင်ကတော့ သူကြားတဲ့သတင်းတစ်ခုအထူးစိတ်မကောင်းဖြစ်ရပါတယ်ဆိုတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOA ကျွန်တော်ကငငယ်တုန်းကရေဒီယိုနဲ့နားထောင်ခဲ့ရသူပါအခုတော့ခေတ်ကာလအရ Facebook ကနေကြည့်ပြီးနားထောင်နေရပါပြီစာကအခုမှရေးဘူးပဲမဲ့အားလုံးသိအောင်ဖတ်ပြပေးစေချင်ပါတယ်အခုကြုံနေရတဲ့တနိုင်ငံလုံးအခက်အခဲတွေကြားထဲမှာပြည်သူတွေပိုခက်ခဲလာတဲ့အကြောင်းပါ23ရက်နေ့မြစည်းမကပေါ်ပြတဲ့သတင်းအရမန္တလေးကြောင်ဝိုင်းကိုပျောက်ကြားတပ်ဖွဲ့တတိပေးတယ်လို့ပြောတာဖတ်ပြီးတော့အဲ့ဒီအောက်ခြေလူတန်းစားတွေရဲ့စားဝတ်နေရေးအတွက်မတွေးပေးတာကိုစိတ်မကောင်းဖြစ်မိပါတယ်ကိုယ်တိုင်အလုပ်လက်မဲ့ဖြစ်နေသူမို့သူတို့ကိုကိုချင်းလဲစာမိပါတယ်ဒါကြောင့် PDF တွေကိုတိစေခြင်းလို့ပါစစ်တပ်နဲ့ NUG တို့ပြောတဲ့ပြည်သူလူထုဆိုတာဘယ်သူကိုပြောတာလဲလို့သိချင်မိပါတယ်ကျွန်တော်တို့ကိုအနာဂတ်ပြအောင်လုပ်ခဲ့တဲ့အတွက်စစ်သားမြင်တိုင်းမုန်းပါတယ်အခုလိုကြက်တဲချိန် PDF ကပါချင်းချောက်လာတော့ PDF တွေကိုပါစိတ်မနာပါရစေနဲ့လို့ပြောပေးပါဗျာကျွန်တော်တို့စားဖို့ရုံးကန်နေရတာပါတခါတလေကျမ်းမာရေးပါဖောက်လာချိန်ဆေးဖို့တော့မရှိပါဘူးစားများလို့မပယ်လိုက်ပါနဲ့ဗျာကျွန်တော်ကကချင်းပြည်နယ်ဗမော်မြို့ကပြည်သူတူပ
ါဟုတ်ကဲ့ပါစေရေးပဋိပက္ခရဲ့တန်ကိုပြည်သူတွေအလူလဲခံစားနေရပါတယ်ဆိုပြီးဒီသောရရှင်သူတွေ့ကြုံနေရတဲ့အခြေအနေကိုရေးလာတာဖြစ်ပါတယ်ဘာ၆မြို့ကရေးလာတဲ့သွားရှင်တယောက်ကတော့သူတို့မြို့မှာဒီအသွားလာအခက်ခဲအတားအဆီးတွေများနေပါတယ်ဆိုတော့ရင်ဖွင့်လာတာဖြစ်ပါတယ
် VOA တို့မြစ်တာရက်ခံပါတယ်တခြားမြို့တွေမှာအဝင်အထွက်အတားအဆီးအပိတ်ပင်တွေဖြေလျှော့နေပေမဲ့၆မြို့မှာတော့တင်းကျပ်ထားလျက်ပါခီးသွားပြည်သူအတန်းစားမျိုးစုံအခက်တွေ့နေပါတယ်အခုကမနေ့၄နာရီကနေ10နာရီအထိညနေဆိုရင်9နာရီကနေ9နာရီအထိသွားလာရေးကားကြီးကားငယ်အကုန်လုံးပါပဲပြည်သူအများစင်းရဲညုံညင်ပင်ပန်းနေရပါတယ်ဒီလိုတင်းကျပ်မှုများမရှိစေလို့တော့ပါကျေးဇူးတင်ပါတယ် VOA
ဒီတော့ရှင်6ခါနဲ့ရေးလာတာပါအချင်းတွေကမျိုးစုံပြောင်းနေတာမလို့သူစာရေးလာတဲ့ဒီအော်တိုဘာလ18ရက်နေ့အချိန်နဲ့တော့အခုချိန်ဘလို့ကွာခြားမှုရှိမလဲဆိုတာမသိနိုင်ပါဘူးเนาะတော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်ဒေးတောင်းလာတဲ့တော့ရှင်တွေနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင ်အခုဆက်ပြီးတော့တည်တောင်းလာတဲ့တော်ရရှင်တယောက်ကိုအလှည့်ပေးကြပါတယ်ဒီတော်ရရှင်ကတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲတွေအများဆုံးပြီးဆုံးနေစေချင်သူပ
ါအခုမြန်မာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေအများဆုံးပြီးဆုံးကျင်လာပါပြီဗျာစာဝတ်နေရေးတမျိုးစစ်ကတမျိုးကိုဗစ်ကတမျိုးဒီအခြေအနေမျိုးရှေ့ဆက်ပြီးဘလို့အသက်ရှင်ရမှန်းတော့မသိတော့ပါဘူးဗျာကျွန်တော်တို့မြန်မာပြည်သူတွေစစ်အာဏာရှင်စနစ်ကိုနှစ်ပေါင်းများစွာဒုက္ခခံခဲ့ရပြီးပါပြီတော်လောက်ပြီထင်ပါတယ်ဗျာကျွန်တော်တို့မြန်မာပြည်သူတွေကိုလွတ်လပ်ခွင့်ပေးပါတော့ဗျာကျွန်တော်ကဝက်လက်နေကပါဗျာ VOA ကိုလည်းအားပေးနားဆင်နေပါတယ်ပြည်သူတွေအတွက်သတင်းမှန်တွေတင်ဆက်ပေးနေတဲ့ VOA အဖွဲ့သားများအားလုံးကျန်းမာရွှင်လန်းကြပါစေတည်တခြင်းလေးတောင်းပါရစေအစိုးရရေမွန်ရဲ့ဘာလို့နေသေးလဲတချင်းလေးလွှင့်ပေးပါ VOA ရေ
ကျေးဇူးပြုပြီးတော့ကျွန်တော်နာမည်တော့မဖော်ပြပါနဲ့တဲ့ဝက်လက်နယ်ကသောရရှင်တချင်းတောင်းလာတာဖြစ်ပါလေရှင်ဒီတော့ဒီတစ်ပတ်သူတောင်းဆိုထားတဲ့ရေမွန်တီဆိုထားတဲ့ဘာလို့နေသေးလဲဆိုတဲ့တချင်းလေးကွဲလွန်သူရေမွန်ကိုလည်းအမှတ်တရအနေနဲ့ဒီတချင်းလေးနဲ့ဖြော်ပြပေးကြပါလေရှင်သောရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်
chan twa tin ma bi lo phu twe cha le pai sain da de bwa ko mon ma ti sa me de lo kaung song sa sam le lo yin twe phi phu chu sa ye chan da de ye de be pyaw kwe kwa khi de lu ga sai ma pa ne twa ကျေးဇူးဝေးသွားခဲ့ကနာကိုပြစင်ကသူရှိနေခဲ့ဧသာတင်ကံကဲတော်လမ်းများကိုမိချင်ခဲ့တင်ပါပတ်တယ်ဖိုင်ဆိုင်ခဲ့ပြီပဲလိုရပြီတော့ဝမ်းမမပြောနိုင်ရဲ့မင်းသားလို့နေလေလေချီဟာထမလာခဲ့ Then to thought of not to learn And my reasons I pay to learn Stream with me, I'm on hope I'll float us
ဒီဆိုထားတဲ့ဘာလို့နေသေးလဲဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗ ေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ VOA App နာမည်ကတော့ VOA Bambies ဖြစ်ပါတယ်။ကျမတို့ Internet ဆာမျက်နှာလိပ်စာကတော့ bambies.voanews.com ဖြစ်ပါလိမ့်ရှင်။ကျမအေးတန်နာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်
မေးသနာကျော်စီစဉ်တက်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့ထုတ်လွှင့်မယ်တည်နေတွေကတူတာအစီအစဉ်ကိုတော့မတ်ညူညူလင်ကစီစဉ်တက်ဆက်ပေးထားပါတယ်ရှင
် Elders we are very supportive of your democratic transition
The elders ဆိုတာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူခွင့်ရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူခွင့်ရေးလှုပ်ရှားသူဒီတာပညာရှင်ပီတာဂေဘရီယယ်နဲ့တောင်အာဖရိကကလူတုခေါင်းဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်နယ်ဆန်မန်ဒဲလာတို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက်နယ်ဆန်မန်ဒဲလာရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါ လူခွင့်ရင်းနဲ့ငင်းချမ်းရင်းအတွေ့ကဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကွပူးပေါင်းဆောင်ရွက်ကြဖို့ The Adults ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်ကမ္ဘာငြိမ်းချမ်းရေးနဲ့လူအခွင့်အရေးတွေအပြင်ယာတီဥဒုပြောင်းလဲလာတဲ့ကိစ္စတွေကမ္ဘာကာယောဂါဆိုးကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေဆင်းရဲမွဲတေမှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ကမ္ဘာပေါ်မှာလူသန်း 9,000 ဟာတရားမျှတတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြေရှင်းသွားနိုင်အောင်ကောင်းမွန်တဲ့ကျင့်ဝတ်နဲ့အုပ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှုပ်ဆောင်ကြပါတယ်The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရဲ့နဲ့တက်ကြီးအဖွဲ့ဝင်5ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်။ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့ American သမ္မတဟောင်းဂျင်မီကာတာလူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီးဒက်စမွန်တူတူ2018ခုနှစ်ကကွဲလွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချိန်ကနေအိမ်အချင်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြဲထားပေးခဲ့ကြတာပါ။2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင်။မညညလင်းပြောပြပေးခဲ့တာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါရှင်။
မြန်မာနိုင်ငံရန်ကုန်တိုင်းအတွင်းအနည်းဆုံး300လောက်မှာဒီကနေ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးသက်ဆုံးရှုံးမှုတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်မင်္ဂလာတုံလေတာစခန်းအနီးမှာဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လူကြိုရေးတာဝန်ယူထားသူစစ်ကောင်စီတပ်ဖွဲ့ဝင်2ဦးသေဆုံးပြီးဂိတ်ဝအနီးမှာရှိတဲ့လက်ဖက်ဆိုင်ကအမျိုးသမီး2ဦးလည်းသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမင်္ဂလာတုံမြို့နယ်အတွင်းကအထွေထွေအုပ်ချုပ်ရေးမှုယုံဒီကနေ့အစောပိုင်းကလက်နက်ကင်တချို့ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်2ဦးနဲ့အရသား2ဦးစီသေဆုံးပြီးစစ်သား2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာအဲဒီလိုပြစ်ခတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုလည်းလူမှုကွန်ရက်ဒီပေါ်မှာပြန့်နှံ့နေပါတယ်တရုတ်နိုင်ငံဟာ RCEP လို့ခေါ်တဲ့ကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူညီမှုအတွက်ပြင်ဆင်မှုတွေပြီးစီးသွားပြီလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်ဒေတာရင်းဘက်ဆုံစီးပွားရေးမိတ်ဖက်လို့အမည်ရတဲ့ RCEP အဖွဲ့မှာအဖွဲ့ဝင်15နိုင်ငံပါဝင်ပြီးဒီသဘောတူညီချက်ဟာလာမယ့်နှစ်ဥပိုင်းကစပြီးတော့ဩစတြေးလျဂျပန်တရုတ်နဲ့ ASEAN 10နိုင်ငံအပေါ်အကျိုးတရားမှုရှိစေမှာဖြစ်ပါတယ်ခင်ဗျာဂျေရုဆလင်မြို့မှာပါလက်စတိုင်းနေအတွက်ကောင်စီဝင်ယုံပြန်လည်ဖွင့်လှစ်ရေးအမေရိကန်ကကတိကူဝပြုမှုကိုအစ္စရေးဝန်ကြီးချုပ်နက်ဖတလီဘန်နက်ကညင်းဆော်လိုက်ပါတယ်။ထရမ်အစိုးရလက်ထက်ကပိတ်ထားခဲ့တဲ့ဂျေရုဆလင်ကပါလက်စတိုင်းဆိုင်ရာအမေရိကန်ကောင်စီဝင်ယုံကိုပြန်လည်ဖွင့်လှစ်ဖို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကတိပြုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။အီရန်ဝန်ကြီးချုပ်ကိုဒရုန်းနဲ့လုံခြုံတပ်ဖြတ်မှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့မြို့တော်ဘက်ဂဒတ်မှာလုံခြုံရေးတွေတင်းကျပ်စွာခြားထားပါတယ်။ထိခိုက်မှုတိုက်ခိုက်မှုအတွင်းဝန်ကြီးချုပ်အယ်ကာဒီမီကတော့ထိခိုက်ဒဏ်ရာရခြင်းမရှိပေမဲ့ဝန်ကြီးချုပ်အတွက်လုံခြုံရေးတာဝန်ယူထားတဲ့ဝန်ထမ်း9ဦးထိခိုက်ဒဏ်ရာရသွားတယ်လို့အီရတ်အရာရှိတွေကကိုးကားပြီးတော့ AP သတင်းမှာရေးသားထားပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါရှင်ဒီကနေ့အတွက်အစည်းအဝေးထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပါတယ်အတန်မိုင်းနဲ့ရုပ်ပိုင်းဇုတ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ John Walker တို့ဖြစ်ပါတယ်ရှင်VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာရှင်လန်ချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from